မင်္ဂလာပါရှင်လွတ်လပ်တဲ့အာရှတန် RFA ရဲ့2024ခုနှစ်ဩဂုတ်လ18ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ ကျမသတိမင်းစင်ပါရှင်ဒီနေ့အစီအစဉ်မှာပြင်ပဆွတ်ဖက်မှုတွေကိုလက်ခံမှာမဟုတ်ကြောင်း NUCC သတိပေးလိုက်တဲ့သတင်းဆောင်မတွေနဲ့တိုင်းသားဘာသာအစီအစဉ်တွေကိုထုတ်လွှင့်မှုရှိပါတယ်။အခုတော့သတင်းတွေကိုအရင်ဆုံးတင်ပြပါမယ်ရှင်။အနာဒိစစ်ကောင်စီကတရားမဝင်အတူအယောင်ရွေးကောက်ပွဲကျင်းပဖို့ကြိုးပမ်းမှုဟာနိုင်ငံရဲ့အခြေအနေကိုအလွန်အမင်းရှုပ်ထွေးစေနိုင်တဲ့အတွက်စစ်ကောင်စီတမကအပေးထောက်ခံတဲ့နိုင်ငံတွေပြည်ရင်းပြည်ပအဖွဲ့အစည်းတွေအနေနဲ့တာဝန်ယူရလိမ့်မယ်လို့အမျိုးသားညီညွတ်ရေးအတိုင်းအမြင်ကောင်စီ NUCC ကကြေညာချက်ထုတ်ပြန်တတိပေးလိုက်ပါတယ်။ Federal Democracy ပြည်ထောင်စုတည်ဆောက်ရေးဆင်နွှဲနေတဲ့တော်လှန်ရေးကြီးမှာဘယ်ပြင်ပဆွတ်ဖက်မှုကိုမှလက်မခံဘဲမိမိတို့အနာဂတ်ကံကြမ္မာကိုကိုယ်တိုင်ဆုံးဖြတ်ဆောင်ရွက်ကြမယ့်အဖိနှိတ်ခံပြည်သူတွေနဲ့အတူဆက်လက်တိုက်ပွဲဝင်သွားမှာဖြစ်တယ်လို့ဩဂုတ်လ16ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြည်သူခုခံတော်လှန်စစ်ကြောင့်နယ်မြေတွေဆုံးရှုံးနေတဲ့စစ်အုပ်စုဟာပြည်သူလူထုအပေါ်လင်းရင်နဲ့ဘုံကျဲတာ၊ရက်ရွာနေအိမ်တွေကိုမီးရှို့တာနဲ့ဖမ်းဆီးတပ်ဖြတ်တာစတဲ့စစ်ရာဇဝတ်မှုတွေကိုတွန်းမြင့်ကျူးလွန်နေကြောင်းမတရားစစ်မှုထမ်းဥပဒေပြဋ္ဌာန်းပြီးလူငယ်တွေကိုအဓမ္မစစ်မှုထမ်းခိုင်းနေကြောင်းပြည်သူစစ်တွေအတင်းကျပ်ဖွဲ့ပြီးလက်နက်တပ်ဆင်ခြင်းလူသားတိုင်းသဘောအသုံးချခြင်းတွေကြောင်းလူမျိုးရေးပဋိပက္ခတွေကိုရည်ရွယ်ချက်ရှိရှိဖန်တီးနေတယ်လို့ဆိုပါတယ်စကိုင်းတိုင်းကမလူမျိုးနယ်မှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တို့ဩဂုတ်လ15ရက်နေ့ကဖြစ်ပွားခဲ့တဲ့နှစ်ဖက်တိုက်ပွဲအတွင်းစစ်ကောင်စီတပ်ရဲ့လက်နက်ကြီးကြောင့်ကလေးတဦးအပါအဝင်အရသား3ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါရယ်ကမ်ဘလူမျိုးနယ်မင်းကုံတင်ပေါင်းချင်းညောင်ပင်ကြီးနဲ့ညောင်ပင်လေးရွာတွေမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ကိုကာကွယ်ရေးပူးပေါင်းတပ်တွေကတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့တာလို့ဆိုပါရယ်တိုက်ပွဲတွေပြင်းထန်နေချိန်ကမ်ဘလူမျိုးအခြေဆိုင်စစ်ကောင်စီရဲ့အမှတ်6006အမြောက်တရင်ကပစ်လိုက်တဲ့လက်နက်ကြီးကြီးဟာလဲလှရွာနဲ့ရောရွာတွေဘက်ကိုကြားရောက်ပောက်ကွဲခဲ့တာကြောင့်၃နှစ်အရွယ်ကလေးတူအသက်40နဲ့60ဝန်းကျင်အမျိုးသမီး2ဦးတို့သေဆုံးခဲ့တာလို့ဒေသခံတူကပြောပါရယ်ဒေသရင်းတည်ငြိမ်အေဂျင်ရေးနဲ့ကာကွယ်ရေးအတွက်နယ်စပ်ဖြတ်ကျော်ရာဇဝတ်မှုတွေတိုက်ဖြတ်ရေးကိုအချိန်မြင့်လှုံ့ဆော်ဖို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ဤကတိုက်တွန်းလိုက်ပါရယ်ဩဂုတ်လ16ရက်နေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာတရုတ်မြန်မာလာအိုနဲ့ထိုင်းနိုင်ငံသားရေးဝန်ကြီးတွေတွေ့ဆုံပွဲမှာပြောကြားခဲ့တာပါလုံခြုံရေးဟာနိုင်ငံအားလုံးရဲ့ဖွံ့ဖြိုးတိုးတက်မှုအတွက်မရှိမဖြစ်လိုအပ်ပြီးလက်ရှိဒေတာရင်းလုံခြုံရေးအခြေအနေဟာရှုပ်ထွေးနေကြောင်းအွန်လိုင်းလောင်းကစားနဲ့လိမ်လည်မှုမူရည်စေဝါရောင်းဝယ်မှုနဲ့လူကုန်ကူးမှုစတဲ့နယ်စပ်ဖြတ်ကျော်ရာဇဝတ်မှုတွေဆက်လက်ဖြစ်ပွားနေတာကြောင့်ဒေတာရင်းနိုင်ငံတွေအနေနဲ့ပူးပေါင်းကြိုးပမ်းမှုအချိန်မြင့်မှသာရာဇဝတ်မှုတွေကိုထိထိရောက်ရောက်ရှော့ချနိုင်မှာဖြစ်တယ်လို့ဆိုပါတယ်လေးနိုင်ငံအနေနဲ့နယ်စပ်ဖြတ်ကျော်ရာဇဝတ်မှုတိုက်ဖြတ်ရေးကိုစတိုက်လှုံ့ဆော်ခဲ့ပြီးမနှစ်ကလောင်းကစားနဲ့လိမ်လည်မှုတွေမှာပအဝင်ပတ်သက်သူ 9,000 ကျော်ကိုဖမ်းဆီးနိုင်ခဲ့တယ်လို့ဝန်ကြီးကပြောပါရယ်။ထိုင်းနိုင်ငံအလဲပိုင်းပရာဂျင်ဘူရီပြည်နယ်ကစစ်မှုဇုံအတွင်းမှာရှိတဲ့တရုတ်နိုင်ငံသားပိုင်းစောက်လုပ်ရေးလုပ်ငန်းဝင်တစ်ခုကမြန်မာအလုပ်သမား900ဝန်းကျင်ဟာအလုပ်ရှင်က2လစာလောအားကမပေးလို့ဆိုပြီးလုပ်ငန်းဝင်ကိုပိတ်ဆို့ဆန္ဒပြနေကြပါရယ်။တရုတ်လုပ်ငန်းရှင်ကမြန်မာအလုပ်သမား900ကို2လစာလောက်ခဘတ်စေတန်ပေးစရာရှိတာကိုမပေးတဲ့အတွက်အလုပ်သမားတွေကဩဂုတ်လ16ရက်နေ့ညကစပြီးတော့တပိတ်စခန်းဖွင့်ဆန္ဒပြနေကြတာလို့အလုပ်သမားအရေးကူညီပေးနေတဲ့မြန်မာပြည်သားများအရေးပူးရက်လှုံ့ဆော်မှုကော်မတီ JACP ဥက္ကဋ္ဌဦးမိုးကျိုးက RFA ကိုပြောပါရယ်ဆန္ဒပြအလုပ်သမားတွေကစောက်လုပ်ရေးလုပ်ငန်းဝင်အဝင်ထွက်လမ်းတွေကိုပိတ်ဆို့ထားပြီးအဲ့ဒီမှာရှိတဲ့တရုတ်နိုင်ငံသားအလုပ်ရှင်ကြီးကြပ်ရေးမှုတွေအားလုံးကိုထွက်ခွင့်မပေးတော့ဘူးလို့လည်းဆိုပါရယ်မလေးရှားနိုင်ငံကိုတရားမဝင်ဝင်ရောက်ဖို့ကြိုးပမ်းခဲ့တဲ့မြန်မာနိုင်ငံသား33ဦးအပါအဝင်နိုင်ငံသားသား250ခန့်ကိုလူဝင်မှုကြီးကြပ်ရေးဌာနကဖမ်းဆီးထိန်းသိမ်းထားတယ်လို့မလေးရှားသတင်းတစ်ပုဒ်ကဖော်ပြပါရယ်ဂျိုဟိုးဘာရူမျိုးက BSI နဲ့ KSAB လူဝင်မှုကြီးကြပ်ရေးရုံးတွေမှာနှစ်ရက်တာစစ်ဆင်ရေးအတွင်းဖမ်းဆီးခဲ့တာလို့ပြည်내လူဝင်မှုကြီးကြပ်ရေးအရာရှိကပြောပါရယ်ဩဂုတ်လ14ရက်နေ့မှာ BSI ကနိုင်ငံပေါင်း18နိုင်ငံကနိုင်ငံသားသား169ဦးနဲ့ဒေသခံ19ဦးကိုလူဝင်မှုကြီးကြပ်ရေးဆိုင်ရာပုံမှန်တွေနဲ့ဖမ်းဆီးခဲ့ပြီး15ရက်နေ့မှာ KSAB ရုံးမှာစင်ကာပူ၊တရုတ်၊ဘင်္ဂလားဒေ့ရှ်၊အင်ဒိုနီးရှား၊အိန္ဒိယနဲ့အီတလီစတဲ့နိုင်ငံတွေကနိုင်ငံသားသား80ကိုဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။ BSI စစ်စင်ရေးမှာအင်ဒိုနီးရှားနိုင်ငံသား43ဦး၊မြန်မာနိုင်ငံသား33ဦး၊ဘင်္ဂလားဒေ့ရှ် 22 ဦး၊ပါကစ္စတန် 18 ဦး၊စင်ကာပူနိုင်ငံသား 14 ဦးနဲ့တရုတ်အိန္ဒိယဗီယက်နမ်ထိုင်းကမ္ဘောဒီးယား နီပေါ်၊အီဂျစ်၊ကိုရီးယား၊အီရန်၊ဆီးရီးယား၊နိုင်ဂျီးရီးယားနဲ့အယ်ဂျီးရီးယားတို့ကဝင်ရောက်လာသူတွေကိုဖမ်းမိခဲ့တာလို့လူမှုကြီးကြပ်ရေးအရာရှိကပြောပါရယ်ဆက်လက်ပြီးမန္တလေးတိုင်းဒရယ်ဦးမြို့အဝင်စစ်ဆေးရေးဂိတ်မှာဩဂုတ်လ16ရက်နေ့ကစစ်ကောင်စီတပ်ကလမ်းသွားလမ်းလာတွေကိုစစ်ဆေးပြီးအမျိုးသား140ကျော်ကိုစစ်မှုထမ်းမှုဖမ်းဆီးခဲ့ပါတယ်။ကိုရဲစီသူကတင်ပြပါမယ်ရှင်
။မန္တလေးမြို့နယ်ဆယ်မိုင်ခန့်ဝေးတဲ့ဒရယ်ဦးမြို့မှာဩဂုတ်လ16ရက်နေ့ကစစ်ကောင်စီတပ်စစ်ဆေးဂိတ်ကနေအမျိုးသား140ကျော်ကစစ်မှုထမ်းမှုဖမ်းဆီးခေါ်ဆောင်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ဒရယ်ဦးမြို့အနောက်ဘက်အထွတ်ဒရယ်ဦးမြို့သားလမ်းမှာရှိတဲ့စစ်ကောင်စီတပ်ကနေမနက်စောပိုင်း9နာရီခန့်ကစလို့လမ်းသွားလမ်းလာတွေကိုစစ်ဆေးမြင်မြန်ပြီးအဲ့ဒီထဲကလူငယ်လူရွယ်အမျိုးသားတွေကိုရွေးချယ်ဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။ဖမ်းဆီးခံရသူအများစုဟာဒရယ်ဦးမြို့နယ်အနောက်ချမ်းရွာတွေကဖြစ်ပြီးမန္တလေးမြို့ပေါ်ကိုတွားရောက်အလုပ်လုပ်ကြတဲ့ကုမ္ပဏီဝန်ထမ်းတွေနဲ့နေစားအလုပ်သမားအများစုပါဝင်တယ်လို့ဒီဖြစ်ရပ်ကိုမျက်မြင်တွေ့ရှိသူတဦးက RFA ကိုပြောပါတယ
်။အဲ့ဒီကနေကမြို့ဝင်ထိတ်ကစပါဘေးဘီကိုတွေ့ရရောက်ကြလေးတွေကိုဆွဲကြတာပဲ140 ရက်နဲ့6ရက်တရုတ်ကြီးကလောက်ဖက်ကနေဆိုတော့တန်တလေးစပါးစပယ်သွားတာခရီးကတချို့လူတွေတော့ပြန်လွတ်လာတယ်တချို့လူတွေကတော့ခုချိန်နေပြန်တယ်
ဖန်စီခံရသူတွေကိုဒတအူးမျိုးအထွေထွေအုပ်ချုပ်ရေးဦးစီးဌာနရုံးတဲ့ကိုအရင်ဆုံးခေါ်ဆောင်ခဲ့ပြီးစစ်မှုထမ်းစီရင်အချက်လက်တွေနဲ့တိုက်ဆိုင်စစ်ဆေးခဲ့တယ်လို့ဆိုပါတယ်ပြည်သူစစ်မှုထမ်းဥပဒေတတ်မှတ်ချက်နဲ့မကန့်ညီတဲ့လူတချို့ကိုစစ်ကောင်စီတပ်ကပြန်လွတ်ပေးခဲ့ပေမဲ့ပြန်လွတ်တဲ့လူအရေအတွက်အတိအကျကိုမသိရသေးပါဘူးဖန်စီခံရသူတွေကကြောင်းတက်နေတဲ့လူငယ်တွေနဲ့အသက်မပြည့်သေးသူတချို့ကိုတော့မိသားစုကတွားရောက်စုံစမ်းပြီးအထောက်အထားပြနိုင်တဲ့အတွက်ပြန်လွတ်ပေးခဲ့တယ်လို့ပြန်လွတ်လာသူလူငယ်တဦးရဲ့ဖခင်ကပြောပါတယ
်ဘာလို့လဲဆိုတော့ကျွန်တော်ကအကျော်ပြေးလို့မရဘူးဗျာအဲကျွန်တော်တို့ကဒီမှာအင်တော်ရပြေးလိုက်ကြပြီအင်တော်ရရဲမှာစောင်းသားဖြစ်နေတဲ့ရင်ပြန်လွတ်ပေးတယ်သူတို့အတက်မီရဲ့ဘာညာရင်ခေါ်ရမယ်မနေ့ရှင်းကြတဲ့ကလေးတွေကိုကားပေါ်တည်ပြီးကားတွေထွက်သွားပြီးဆိုတော့ကျွန်တော်သားရင်းနဲ့အော်ဒီနေ့ဒီ9-10ယောက်တော့ရှိတယ်ပြန်လွတ်ပေးလိုက်တာအမေမကားနဲ့မတောင်းနိုင်ပါဘူးဗျာကိုသားလည်းအတက်မီရဲ့ပြန်လွတ်လာအောင်တော့အောင်းကြတော့ဘုရားတွေနဲ့
မနေ့ကညနေပိုင်းမှာတော့ဖမ်းဆီးခံရသူတွေကိုစင့်ကင်မျိုးတွေကဘယ်လင်းအချင်းဦးစီးဌာနကိုကားတွေနဲ့တင်ပြီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်သိနိုင်ဖို့စစ်ကောင်စီရဲ့ပြည်သူစစ်မှုထမ်းစင့်ခေါ်ရေးဘူအဖွဲ့ဥက္ကဋ္ဌရုံးကို RFA ကဆက်သွယ်မေးမြန်းတဲ့အခါဒီနေ့ဟာရုံးပိတ်ရဖြစ်လို့တာဝန်ယူဖြေကြားပေးမဲ့သူမရှိတာကြောင့်တနင်္လာနေ့မှသာပြန်လည်ဆက်သွယ်ဖို့ပြောဆိုပါတယ်။စစ်မှုထမ်းတန်းတန်းစင်တွေကိုရှည်တန်းစစ်မျက်နှာတွေကိုပို့ဆောင်နေတယ်ဆိုတဲ့သတင်းတွေကြောင့်စစ်မှုထမ်းစင်မှာပါဝင်သူတွေဟာပြည်ပကိုထွက်ခွာတာအပြင်ဤမျိုးစုံနဲ့တင်းရှောင်နေကြတာပါရန်ကုန်တိုင်းကော်မှုမြို့နယ်ကစစ်မှုထမ်းအမှတ်စဉ်1တန်းတန်းစင်လူငယ်တို့လည်းရှမ်းပြည်နယ်မြောက်ပိုင်းကရှည်တန်းစစ်မျက်နှာကိုပို့ဆောင်ခံခဲ့ရပြီးဇူလိုင်30ရက်နေ့ကလာရှိုးတိုက်ပွဲမှာတေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ရှမ်းပြည်နယ်တောင်ပိုင်းစီစံမြို့တွင်ဩဂတ်လ10ရက်ဖြစ်ခဲ့တဲ့တိုက်ပွဲတွေမှာစစ်ကောင်စီရဲ့ပြည်သူစစ်မှုထမ်းတင်းနှင်းစင်းတဦးကိုစစ်တုံးမှန်းဖြင့်ဖမ်းမိခဲ့တယ်လို့ပို့အမျိုးသားလွတ်မြောက်ရေးတပ်မတော် PNL ကထုတ်ပြန်ထားပါတယ်ခင်ဗျာ
။သတင်းဆောင်မအစီအစဉ်မှာဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကော့ဘ်ဆက်ဘဇားမှာရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်အစ်စ်တွေထပ်ရောက်လာနေပါတယ်။သူတို့ကအာရခတပ်တော် AA ရဲ့တိုက်ခိုက်မှုတွေကြောင့်ထွက်ပြေးလာရတာလို့ပြောကြပါတယ်။ဘင်္ဂလားဒေ့ရှ်ဂျာပြက်အစိုးရကတော့ရိုဟင်ဂျာဒုက္ခသည်တွေထပ်ပြီးလက်မခံနိုင်တော့ဘူးလို့ပြောပြီးတခြားနိုင်ငံတွေကိုလက်ခံထားဖို့တိုက်တွန်းနေပါတယ်။ကိုရဲကောင်မြန်မာကတင်ပြထားပါတယ်ရှင
်။ရိုဟင်ဂျာတသန်းလောက်ထိရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆပ်ဘဇားကဒုက္ခသည်စခန်းတွေထဲကိုမြန်မာနိုင်ငံဘက်ကအသိရောက်လာတဲ့ဒုက္ခသည်တွေထဲမှာအသက်45နှစ်အရွယ်ရိုဟင်ဂျာအမျိုးသားမူစတာဖာကာမဲလဲပါဝင်ပါတယ်
။မနီဘော့ဒက်ယူနီဗာစ်ဆော်ရလိုက်မြေကဆော်ရလာမမဒဲဒ်
မူစတာဖာကသူနဲ့သူ့မိသားစုတို့ဟာရိုဟင်ဂျာအများအများတိုက်ဆုံခဲ့ရတဲ့စခိုင်းပြည်နယ်မြောက်ပိုင်းမောင်တော်မြို့အနီးကဒရုန်းတိုက်ခိုက်မှုကိုကိုရွေ့ကြုံခဲ့ရပြီးအသက်ဘေးကနေတည်တည်လေးလွတ်မြောက်ခဲ့တာလို့ပြန်ပြောပြပါတယ်။မောင်တော်မြို့အနီးမှာအေအေတပ်ဖွဲ့တွေကပစ်ခတ်လိုက်တဲ့မော်တာဘုံးတွေကြောင့်သူ့ရဲ့တူတူအပါဝင်လူတော်တော်များများတိုက်ဆုံကုန်တဲ့အကြောင်းလွတ်မြောက်လာတဲ့သူတွေဟာကျွန်းလေးတကျွန်းပေါ်မှာပုန်းခိုနေခဲ့ကြပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရေကူးပြီးထွက်ပြေးရောက်ရှိခဲ့တဲ့အကြောင်းရိုက်တာကိုပြောပြခဲ့ပါတယ်။ဩဂတ်လ9ရက်နေ့ကရိုဟင်ဂျာအများပြားတိုက်ဆုံခဲ့ရတဲ့ဒရုန်းတိုက်ခိုက်မှုကိုကိုရွေ့ကြုံခဲ့သူ3ဦးကဒီတိုက်ခိုက်မှုကိုအာရခတပ်တော် AA ကပြုလုပ်ခဲ့တာလို့ရိုက်တာကပြောခဲ့ပြီး AA ဘက်ကတော့မြန်မာစစ်တပ်ကတိုက်ခိုက်ခဲ့တာလို့ပြောထားပါဗျ ရွှေဇာဒုက္ခသည်တွေကိုအကူအညီပေးနေတဲ့ MSF အဖွဲ့ကတော့ပြီးခဲ့တဲ့ရက်တွေအတွင်းမှာကြီးစံမှန်တာနဲ့ဘုံစာမှန်တာလို့တိုက်ပွဲဆောင်ရလာတဲ့ဒဏ်ရာအပြင်းထန်ခံစားနေရတဲ့သူ54ယောက်လောက်ကိုကုသပေးခဲ့ရတဲ့အကြောင်းဒီလူနာတွေက40ရာခိုင်နှုန်းလောက်ကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တဲ့အကြောင်းပြောပါလိမ့်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအခုနောက်ပိုင်းမှာထပ်ရောက်လာတဲ့ရိုဟင်ဂျာဗန်ယောက်ရှိမလဲဆိုတော့တိကျကြမသိရသေးပါဘူး။ကော့ဆော့ဘဇာဒုက္ခသည်စခန်းစခန်းကြီးကကာမယ်ဟူစိန်ကတော့ပြီးခဲ့တဲ့ရသက်ဘရက်တီအတွင်မှာလူ9000ကျော်လောက်အသစ်ထပ်ရောက်လာတယ်လို့ပြောပါတယ်
။ဒီတရာတွေ့ရခဲ့ဆွဲကနာကိုစီအာရရီဘူဇီကမမဒါအစဒီတာ
အသစ်ရောက်လာသူတွေဟာစခန်းထဲမှာခက်ခက်ခဲခဲနေထိုင်နေရတဲ့အကြောင်းအစိုးရအနေနဲ့သူတို့ကိုဒုက္ခသည်ဆင်းနေမှာထည့်ပေးပြီးနေစရာနဲ့စားနပ်ရိက္ခာအကူအညီတွေပေးဖို့စီစဉ်သင့်ပါတယ်လို့သူကပြောပါတယ်။သူပြောတဲ့လူအသစ်9000ကျော်ရောက်လာတယ်ဆိုတာတကယ်ဟုတ်မဟုတ်ရိုက်တာကနေအတိမပြုနိုင်သေးပါဘူး။ရိုက်တာကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကိုဆက်သွယ်ခဲ့ပေမဲ့တုံ့ပြန်မှုမရသေးပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံဟာရိုဟင်ဂျာတွေထပ်ပြီးလက်မခံနိုင်တော့ဘူးလို့မကြာခင်ကဖွဲ့စည်းလိုက်တဲ့ဘင်္ဂလားဒေ့ရှ်ဂျာဖြတ်အစိုးရရဲ့နိုင်ငံသားရေးအကြံပေးမိုဟာမက်တော်ဟစ်ဟူစိန်ကရိုက်တာကိုပြောပါတယ
်။ And the world should take charge of that. They should put pressure through appropriate countries on the Arakan army who is the main actor in
အခြားနိုင်ငံတွေအနေနဲ့ရိုဟင်ဂျာတွေကိုလက်ခံထားပေးဖို့နဲ့ရိုဟင်ဂျာတွေကိုအေးအေးရဲ့တိုက်ခိုက်မှုတွေရပ်တန့်အောင်လဲတကမ္ဘာလုံးကဝိုင်းပြီးဖိအားပေးကြဖို့သူကတောင်းဆိုပါတယ
်။အရဟရမဒါဆေဘာဂီမိုဂိုလီရဘဒါဆေဒူမာရ
ာအလားတူပဲနေငုံစွန့်ခွာပြီးမိသားစုနဲ့အတူထွက်ပြေးလာတဲ့မိုဟာမက်ဆာဘာဆိုသူအမျိုးသားကလည်းသူတို့မိသားစုဟာအခုတော့ဦးလေးတော်ဆက်သူတို့နဲ့အတူနေနေရပါမယ်။ငွေမရှိတဲ့အကြောင်းကလေးတွေအတွက်လိုအပ်တဲ့စေဝါတွေမဝင်နိုင်တဲ့အကြောင်းဘာပဲဖြစ်ဖြစ်သူ့မိသားစုအသက်ရှင်တာမှုဆက်ပြီးရုန်းကန်သွားမယ်လို့ပြောပြခဲ့ပါတယ်ခင်ဗျာကျွန်တော်ရဲကောင်မြန်မာမှာဒီသတင်းကိုအမေရိကန်နိုင်ငံဝါရှင်တန်ဒီစီမြို့တော် RFI ရုံးချုပ်ကနေထုတ်လွှင့်နေတာဖြစ်ပါတယ
်အခုတစ်ခါမှာတော့ရခိုင်တိုင်းသားဘာသာအစီအစဉ်ကိုမြန်မာဘာသာစာရင်းထုတ်နဲ့နားဆင်ကြည့်ရှုရမှာပါရှင
်အာလီဇော့မိုထာဖာဂျီပါအရိပ္ပခိုင်ပါပါဆိုင်ကနေကိုစပိုင်းပြည်ပထမလေးအခိုင်ပြင်းတုံးကသူခရတဲ့တောင်ဖိုက်ချင်းဒီကိုတောင်ပါပြီလောက်ပေါ်ဖိုက်ပါရယ
်ရခိုင်တောင်ပိုင်းကဂွမ်မရုကိုအေအေကထိုးစိတ်ဆောင်းနေမလားဩဂတ်စ်လစီတရာနေညမှာတော့စေရီပရွန်ထင်ခါပါရယ်ဂွမ်မရုနဲ့ချင်းနီလီမရုကရေစကဲအောင်ပါဝင်အိုရှိုရီရုံဒီနဲ့စီပေါင်းလေစေးယုံဝင်ထန်ဒီနဲ့စိတ်ကောင်းစီတဲတတိဆုတ်ခွာခါရီလို့ဒေတာခင်တောင်ရောမရတီကပရောပါရယ်ဆုတ်ခွာလာတဲ့စိတ်ကောင်းစီဒေတီဆိုတာချင်းနီလီဂေါ်ကာလန်ထာကဂျီရိုဒီဖရိုက်ဒေးရက်ဒနာမရိုင်းဂျီရိုမှာဒေဆွေးထာဗနာခန်စိတ်ပရွန်ထာလို့ဆိုပါရယ်တိုက်ပွေးဒီဂရောင်းချင်းနီလီမရုဒေတာခင်တီဘေးလို့တာတိန့်ရှောင်းနေကြရမလားစိတ်ကောင်းစီကလည်းလီဂရောင်းကနေပုံကလေးတိုက်ခိုက်နေတဲ့တော်တာနဲ့မရုထဲမှာမိန်တော်ပြစီဆုံရှုံဆိုတဲ့အများပြားဟင်းနေမလားတီဆုံပြစီဆိုတီကိုတော့အတီးကြအတီးမပြနိုင်သေးပါရှောင်းပရင်နေကနေအာရခတက်တော်အေထွက်ခွာပြီးဖို့ဩဂတ်စ်လဆီရာနေမှာမီဇရန်ရောက်ရှောင်းပရင်သူတီဆန်နာပရတောင်းဆိုခါခဲ့ပါရယ်ရှောင်းပရင်နေထေကနေမီတီကိုနေရှိလူယူမနာရှောင်းပရင်နေထေမှာလေလူခွန်ရဲရှိုးဖောင်းမှုတီကိုအေကကျွလွန်နေလေလို့ဆန်နာထုတ်ပေါ်သူတီကပြောပါရယ်ဆန်နာပရသူတီပရော့ဆော်ရှာနေပဲတဲ့မနာအေကတစုံတရာထုတ်ပြန်ပရော့ဆော်ဆိုမဟင်းသိပါလာဟိမှာအာရခတက်တော်အနေနဲ့ရှောင်းပရင်နေထေကပလာဝါနဲ့မတူပြီးဘရောင်းဖလဲမရုနေတီမှာပါလှုပ်ရှားနေမလားရောင်းနေမီတီကထွာလာဖို့တောင်းဆိုခဲ့တော်လို့ဆိုပါရယ်ဆန်နာပရဘွေကိုမီဂျွန်ပရင်နေလောက်တလိုက်မရုမှာစိုက်ရှောင်းနေခဲ့တဲ့ရှောင်းပရသူငါးကျော်ပေါင်ဝန်ခါပါရယ်
ဒါနပြီးတောင်ပါလို့ပြီပါ၆ပါးကတကိုကမမကထုံလုံးပြလာပေါ်ဖိုက်ပါရယ
်စိုက်ကောင်စီနဲ့အာရခတက်တော် AR အပရန်ပိုက်ဆိုးမှုကိုခံနေရတဲ့ရခိုင်ပရင်နီမြို့တော်စိုက်တွေမှာဒေသခံတွေဖန်စီခံရဆိုများလာပါရယ်ဘရီခါရဲ့ August လစင်နရနေညမှာစိုက်တွေမြို့ကန်တိုဂရီရီကော့ကဒေသခံ20ယောက်ဖန်စီခံခါရရပါတယ်ရောင်းနေမတိုင်ခေါင်စေတရာနေကလည်းကသေးရော်က20ယောက်ဖန်စီခံခါရပါတယ်ဖန်စီဆိုကိုစိုက်ကောင်စီနဲ့ရခိုင်ပရင်လေမော်ရီပါတီဝန်ဒီကလိုခတ်ဆိုဖရကောင်ရခိုင်တောင်းတီပေါ်ပါရယ်DMG တတော်ဌာနကရီတာခါပါရယ်ရောင်းဘရောင်းအော်ဂက်စလာဆီရာနဲ့ညာကလည်းအောင်မင်္ဂလာရီကော့ကမစ်လွန်စီရောက်ထမနေဖန်စီခံခါရရလို့ဆိုပါရယ်မရိုးဆွန်ရီကော့ဒီဖရိုက်တဲ့ကသေးတညာဝတီမော့ဂန်ရီကော့ဒီကလည်းခနိုင်စီဦးထမနေဖန်စီခံခါရမနာတတော်ရောမရိုက်တီပရိုဂရက်ရှာရဒေလာထင်းမတော်လူတရာနှစ်စီထမနေဖန်စီခံခါရရလို့သိရပါရယ်ရခိုင်ပြည်နယ်မှာအဟူလာတွန်ဆယ်ရီနေမီပိုချေပရင်လာနေမလားစိုက်တွေမရိုးသိန်းတိုက်ပွဲလေးနှိမ့်လာနေပြီလို့တတော်လီထောပေါ်နေပါရယ်စက်ကောင်စီဆိုမရိုးပဲတွေကိုခရန်ဇီရိုထိုးမနာအဝန်တော်တိကိုအားလုံးပိတ်ထားတော်မူကမရိုးဘရွန်ပဲတွေနဲ့ကုန်းတွေရင်းလန်တစ်ခုခုလုံးကိုလည်းမှိုင်းတီထောင်ထားပါရယ
် RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြစေမြန်မာပြည်သူပြည်သားများဘေးရန်တွေကင်းဝေးကြပါစေရှင်